ရှင်ကျန်ပါဆို
ပါပါပ
ါအခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
တိတ်မဝေးတော့ဘူးဆိုတာအဓိကအဖြစ်စီရင်အင်အားနိုင်ငံရေးအင်အားနိုင်ငံသားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအာဏာစိုးလဲတယ်ဆိုတာတွေ့ရပါတယ်အထူးသဖြင့်စီရေးမှာရှုံ့နေမှုတွေအများကြီးတွေ့တယ်ဆိုတော့စီရေးကျွမ်းကျင်သူတွေကစစ်ကောင်စီဟာတိုက်ရှိခဏမှမဟုတ်ဘူးလို့ပြောကြတာရှိပါတယ်အဆိုးရဆုံးကစစ်တပ်ရဲ့အင်အားကျဆင်းနေတာကိုကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမြောင်းလာလွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြားလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆိုးရကျဆင်းနေတယ်ဆိုတော့ကြတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကြဆုံမဲ့အချိန်မှာဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမဲ့အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့စိုးလွန်သေးတယ်စစ်ကောင်စီကြဆုံတော့မယ်လို့အပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လောက်ရလဲလို့မှဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်းကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထပ်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထပ်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့အခါမှာထပ်ပေါက်ကတော့ကျူပန်းဆရာမှာပါပဲဘယ်သူမှအဲ့လိုကျင်ပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘောပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းနဲ့ပဲလုံနေမှာမဟုတ်ဆိုတော့သူကထပ်ပေါက်ကတော့ဆန်နေရပါပဲထပ်ပေါက်တွေကတော့သူတို့စူးစမ်းတော့လဲစီရေးမှာလဲထပ်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါခါစံမဆက်ဆံရေးနီးမျိုးစုံနဲ့ထွက်ပေါက်ဆံနေပါဒါမှဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
ဒါစီရေးအရာထွက်ပေါက်ကောရှိနိုင်မှာမလား
စီရေးအရာထွက်ပေါက်ရှိနိုင်တယ်လားဆိုတော့အဓိကအဖြစ်သူတို့မှလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာတို့ကသူတို့လက်နက်ပေးနေရယ်လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါမဲ့လူရင်းအသိမရှိတော့ဘူးစိတ်ဓာတ်ကျဆင်းတယ်ထွက်ပြေးတဲ့လူတွေရှိရယ်လက်နဲ့ဆွန့်သွားတဲ့လူတွေရှိရယ်ခေါင်းဆောင်မှုဥပမာလူကြည့်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းအသက်အရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းကျလုပ်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတော့ဘေးကွန်မီဒီယာဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လူကျင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ကိုပုံမပြီးတော့ဆန့်ကျင်မှုတွေသာပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတဲ့လူရှိပါတယ်သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော်ရှိတယ်ဆိုပြီးတော့နေရာတစ်ခုတစ်ခုကိုဖော်ပြတာတွေ့ရပါတယ်ဒါပေမဲ့လူများစုကတော့ဘယ်သူမှတော်လည်းမခံကြဘူးဒါကိုအကုန်လုံးတန်းခွဲဆုတ်ချတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက်စီရေးထွက်ပေါက်ကတော့မဖြစ်နိုင်ပါဘူးစီရေးကချင်းထွက်ပေါက်ပိတ်နေတယ်လို့ပြောမှာဖြစ်ပါတယ်ဒါတော့
အဲ့တော့တခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေးကောက်ပွဲလုပ်မယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်စရာတည်ကြတယ်နိုင်ငံရေးထွက်ပေါက်ရေးကောက်ပွဲလုပ်မယ်ဆိုဘယ်လိုအခြေအနေနဲ့လုပ်မှလဲသူကရေးကောက်ပွဲလုပ်ဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပြီးတော့6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မကျင်းမဖြစ်ဘူးပြောတာအခုပုံမှန်ကျင်းနေဖြစ်လာလို့လားသူတို့စပြောတဲ့အချိန်နဲ့ဆိုင်ပူလို့လားဆွေးသွားခဲ့တယ်ဟိုရခိုင်ဘယ်လိုလုပ်ရေကောက်ပဲလုပ်မှာဘူးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေလို့နေတော့မရဘူးထွန်းလေးကောင်ပဲကြရားကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကလည်းပြောရေကောက်ပဲမဝင်ညာနဲ့ဆိုပြီးတလောတုန်းကပဲမနေ့ကတင်ညာရဲထုတ်တာတွေ့တယ်ကချင်းခီးအေးကထုတ်တာတွေ့တယ်အဲ့လိုပဲကရင်နီပြင်းနေမှလည်းကရင်ပြင်းနေမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရွေးကောက်ပွဲသွားလုံးမှလဲဆိုတော့ရွေးကောက်ပွဲလုတ်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုသတ်မှတ်ထားတဲ့စည်းကမ်းချက်တွေကို support ပေးတာရှိတယ်ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်အဲ့ခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေသံတော့ပစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူးနောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးွားလာတင်ပါတယ်ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့ကြည်ပါအင်းကြီးနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဆိုတာမှာရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရလဲဆိုတော့အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာရွေးကောက်ပွဲလုပ်ရင်ကတော့ရွေးကောက်ပွဲဟာစူပူအောင်ကြွားမှုကိုပို့ပြီးတော့ဆွတ်ပြီးတဲ့ရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြတ်စွာဘုရား
တန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာအိုကအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်မှာလား
အခုကတော့လာအိုအစကြဥက္ကဋ္ဌဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်။ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာ။အာဆီယံကမင်းတို့ဟာအာဆီယံ၅ချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူး။နိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အဆင့်ဝင်ကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်။အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်တုန်းကအဲဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကဒါကိုလက်မခံခဲ့ဘူး။လက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ကောင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောင်းလှန်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲဒီမှာ Bangkok Post သတင်းစာထဲမှာအဲဒီမြန်မာအရေးကျွမ်းကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်အဲ့ဟောဗိုလ်ချုပ်ကြီးမြန်မာနာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘယ်လည်းမလွတ်တော့ဘူးဆိုပြီးနေခဲ့လို့ပြောပါတယ်အိမ်မှာဆိုတော့အဲ့လိုတင်းနေခဲ့ပြီမဲ့အခုကျတော့လာအိုစ်အလှည့်ကျလာတော့လာအိုစ်ကိုသူကအဲ့ဒီခါကိုပြန်ပြီးတော့လိုက်လျော့ပြီးပြန်လွတ်တယ်ဆိုတော့ထပ်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့လာအိုစ်ကိုယ်စားလှယ်ဖြစ်တဲ့နိုင်ငံသားဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမြန်မာနဲ့တွေ့တဲ့အခါမှာသူတို့ဆွေးနွေးတယ်နိုင်ငံလုံးကဘာအသေးစိတ်ဆွေးနွေးစရာမထုတ်ပြန်ဘူးသူတို့ဆွေးနွေးပြီးမကြခင်မှာထိုင်းနိုင်ငံသားဝင်ကြီးကလည်းပဲလောက်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝင်ကြီးကလည်းပဲအမေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့သူကပြောတယ်အာဆီယံကိုလည်းပဲပြောတယ်အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလုတ်တဲ့နေရာမှာတော့ပုံမှန်လေးလုတ်မယ်ဒီလိုလုတ်ချင်းပြီးမြန်မာပဋိပက္ခကိုညှဉ်းညမ်းစွာဖြည့်ဆည်နိုင်ရတဲ့ဥတီဘူကြီးရတဲ့ဆိုရထိုင်းကတော့ပုံမှန်လေးနဲ့ပြောတယ်ဆိုတော့ကျွန်တော်တခုစံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစ်ကသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံသားဝင်နေတွေ့ဆိုတော့သူတို့ဟာလာအိုစ်ကိုလုံလုံထွက်ထားရမှာကိုမြမယုံလို့သလားလာအိုစ်တော့မှတရုတ်ကဒီနှိရောသူကအဲ့ဆိုအဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်ကသွားပြီးလက်တွေ့ရလည်းဖြစ်နေတယ်ဟာဟိုဘက်ပြည်သူသဘောနဲ့ဆုံဖြတ်တာဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆိုတော့ပြောရလို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်ဆင်ထိုးနေရတယ်လို့ယူဆပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ကထိုင်းကလုတ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြတယ်ဆိုရင်တော့တမျိုးတမျိုးထွက်ပေါက်ရနိုင်ပါတယ်အခုအထိကတော့အန်ယူဂျီဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်။ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါ။အဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြစ်ကိုသိပြရစီ
။ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်။ဒီ Federal Democracyဒီဆောက်ရည်ခီလမ်းမှာအဓိကပိတ်ဆို့ထားတဲ့အုတ်တိုင်းကြီးကတော့ဆေးအနာရှင်စနစ်ဖြစ်ပါတယ်။ဆိုတော့ဒီဆေးအနာရှင်စနစ်ဆိုတဲ့အုတ်တိုင်းကြီးကိုဖြိုချရမယ်။ဆိုတော့အခုကျတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်။ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထုတ်လိုက်ရင်ကောဆေးအနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးကြရစီ။စနစ်တစ်ခုလုံးပြတ်သွားတော့နည်းနည်းလေးလုံရလိမ့်မယ်ထင်ပါတယ်။နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီးဆိုအောင်တော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေပေါ့ stumbling blocks တွေရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲစိုးရင်ကောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ကလူမျိုးရေးအဖြစ်ရန်တိုက်ပေးလိမ့်မလားအဲ့အသံတွေကြားနေရတယ်ဟာဟိုမှာ Navy ကိုမြန်မာရေတပ်ကိုအေရပြခိုင်လို့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမဖြစ်ဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေကစစ်သုံးပန်းနဲ့ဖမ်းမိတော့မှသူတို့ကောင်းမွန်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလိုအောင်လို့ပြောခဲ့တာထိုနည်းကောင်ပဲ right go ma so yin le nai chan la de ye bo de go blu pyu su de so ya min na tai ma be so da ba ta phat ka ro da lu myu ye piti pya kha de phi ang phan di pyo thwa paw sa ni le da la so ra le san pya phit sia ba myama sit da ha a lo piti pya kha a chin cha ma piti pya kha phan di pi lo thwa de so ra sin la shi ya ba de ho lu nga san pya na phit la ro nga te ba ma a di ka yong go thu lo phan di kha ra shi de ta kha mai thi la ma ti muslim Purawada Pipahari Pandigera Aramir Mumu looked up by so Diaura to Yah Sankia Mapoli. I may a kaher let your lord and the swing or Nazim Mira Dikiha. Dikiha think the weird of what the Simit Sinjarame, Kaluk Zinra of Naji Piao Mapare, see an action straight that I knew a peep yet seen in Pesant and Madali. The PVC would do Lama Pedelwe, Pioma Pepare.
Not to come easy as she barry. Tomorrow, the Sunigan Bono, a person in Sunny, a Sunigan Ma, Ujo Zandaya, Sunny don't that chat you, knit that day to be she the loo. Macaumi and Talune, so be your weaver and three, come in my lair as we let three by a tip on my Ujo Zandanine, Papios and Malay.
Tenorua, the Rin the Mariva, Tenorua, Mango, Telego, take can be the facts based. Analyze longer up separate. Tell a good check can be some dodging up separate. Then a bama, Bubido, who by defending people, Piovo. Cannot say to my bellow, well, sinisini, General Hadi, who is in Mingu, a song to be wrote, and not Sanada and Pulula Mayava, who cannot chain in Mangu, a mountain general, don't that be wrote, and not Piomidas up separate. So, General Macomb in that Lunello, we planted into the scene that through level Lulas or Tinimare, General had the more crazy will look and media pepare, Lulla, we panamare, a pit in Asia, the two says who are on CFU, Pioja was the 11th general, then come up Chapare, Luva Piovia.
Okay, a good sooner period to Marius and Asia.
Okay, so let's finish our one.